တရင်သမားတွေကိုအပြစ်တင်ဝေဖန်တာတွေလုပ်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာလဲအမေရိကန်နိုင်ငံက conservative တွေရဲ့အကြီးဆုံးညီလာခံဖြစ်တဲ့ CPAC ညီလာခံမိန့်ခွန်းမှာတရင်သမားတွေအနေနဲ့သူတို့ရဲ့တရင်တွေမှာအမီမဖော်ပြတဲ့တရင်ရက်ွက်ကတရင်တွေကိုမသုံးသင့်ဘူးလို့ပြောကြရင်ထပ်မံဝေဖန်လိုက်ပါတယ်တရင်သမားအများပြားဟာအမီမသိတရင်ရက်ွက်ကတရင်လို့ဖော်ပြပြီးသမ္မတထရမ့်ကိုအမြင်ဆွအောင်လုပ်တဲ့အနေနဲ့ဝေဖန်ရေးတရင်တွေရေးတာတယ်လို့သူ့ကိုထောက်ခံသူထောင်ပေါင်းများစွာတက်ရောက်လာတဲ့ conservative တွေရဲ့နှစ်ပတ်လည် CPAC ညီလာခံမှာပြောကြားခဲ့တာပါလုတ်ကြံတဲ့ဇလန်းတွေလုတ်ကြံတဲ့သတင်းရင်းမြစ်တွေတုံးတဲ့သူတွေကိုဆန့်ကျင်ပါတယ်လို့သမ္မတထရမ့်ကပြောခဲ့ပြီးသတင်းသမားတွေအနေနဲ့သတင်းပေးသူရဲ့အမည်အတိအကျကိုမသိရင်သူတို့ရဲ့သတင်းတွေမှာမသုံးသင့်ဘူးလို့လည်းပြောပါတယ်သတင်းရဲ့လျှို့ဝှက်မှုပေါ်မူတည်ပြီးသတင်းတောက်တွေဟာသူတို့ကိုပဲယုံကြည်လို့ပြောတဲ့သူတွေစီကရတဲ့သတင်းတွေကိုအမည်မဖော်လိုတဲ့သူစီကရတဲ့သတင်းဖြစ်နေဖော်ပြလေရှိတာပါသမ္မတထရမ့်ကဝါရှင်တန်ပို့စ်သတင်းစာပါသတင်းတပုတ်နဲ့ပတ်သက်ပြီးအထူးရည်ရွယ်ပြီးပြောကြားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်အရင်ကအမျိုးသားအကြံပေးဖြစ်တဲ့ရွေးချယ်ထားတဲ့မိုက်ကယ်ဖလင်းဟာအမေရိကန်ရဲ့ရုရှားပေါ်တန်ခတ်မှုနဲ့ပတ်သက်ပြီးရုရှားသံမကြီးနဲ့ပြောကြားတယ်ဆိုတဲ့ဇာတ်လမ်းကိုဝါရှင်တန်ပို့စ်သတင်းစာကအမည်မဖော်လိုတဲ့သတင်းအရင်းမြစ်ကိုကလို့တုံ့နှုံးခဲ့တာကိုရင်းနှီးပင်ပြောဆိုတာဖြစ်ပါတယ်။